America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်းကနေ2018ခုနှစ်မေလ19ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိဖိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
စနိုင်းအီတန်စမာတက်ဆစ်ပြည်နယ်ဆန်နေဖေးမြို့ကအထက်တန်းကျောင်းတစ်ကျောင်းမှာတနက်နေ့ဝင်ပစ်တဲ့အသက်18နှစ်အရွယ်လူငယ်ကိုလူတက်မှုနဲ့တရားစွဲဆိုလိုက်ပါပြီ။ကျူးဘားနိုင်ငံဟာဗာနာမြို့တော်ကနေလေးစိတ်ကနေထွက်ခွာတဲ့လေရင်တစ်စင်းပြတ်ကျလို့လူတရာကျော်လောက်တိတ်ဆုံးခဲ့ရပါတယ်။ပြည်တင်ပြည်မာကြီးရဲ့မြို့တော်မင်းသားဟယ်ရီနဲ့အမေရိကန်သူရုပ်တံမင်းသမီးမက်ဂန်မာကယ်တို့မင်္ဂလာဆောင်ကိုဒီကနေ့ကျင်းပနေပြီဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုနှားလောက်နဲ့တူကြည့်ကြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်ဒီညနေခင်းတော်တာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့အမေရိကန်နိုင်ငံကဖွံ့ဖြိုးမှုအေဂျင်စီအုပ်ချုပ်ရေးမှုနဲ့ဒီကနေ့မြန်မာရက်ဖတ်လူမှုအဖွဲ့အစည်းတွေတွေ့ဆုံခဲ့ပါတယ
် That is a key part of democracy so USAID and the work that we do around the world we support the rights of journalists
ဒီမိုကရေစီရှင်သန်ထွန်းကားရေးနဲ့သတင်းသမားတွေသတင်းချက်လက်တွေရဖို့နောက်ပြီးတော့ဒီအရက်ဖက်အဖွဲ့အစည်းတွေအခွင့်အရေးတက်ဆွမမျှဖြည့်ဆည်းဆောင်ရွက်သွားမယ်လို့ဒီ USAID ရဲ့အုပ်ချုပ်ရေးမှူးပြောဆိုလိုက်တဲ့သတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်တိုင်းရင်းဒေသကမတရားမြေယာသိမ်းဆည်းခံရမှုဖြေရှင်းပေးဖို့အနာရပါတီ NND ရဲ့ဗဟိုဌာနချုပ်ယုံချေကဆန္ဒထုတ်ဖော်မှုနဲ့အတူထိုင်းနိုင်ငံချင်းရိုင်းနယ်ကဒီထိုင်းဘက်ငွေသန်းပေါင်း 2,400 ကျော်တန်ဖိုးရှိရစိတ်ကြွဆေးတွေဖမ်းဆီးရမိတဲ့သတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့စနေညနေခင်းအတွက်ထိတ်တန့်ရောက်တဲ့တွင်တွေကိုမအီးတန့်စင်နဲ့နန်းလောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင
် Texas Bee နဲ့ Santa Fe မြို့ကအထက်တန်းကျောင်းတစ်ကျောင်းမှာတနက်နေ့ဝင်ပစ်တဲ့အသက်18နှစ်အရွယ်လူငယ်ကို Texas Bee နဲ့တာဝန်ရှိသူတွေကလူတက်မှုနဲ့တရားစွဲဆိုလိုက်ပါတယ်တနက်နေ့ဝင်ပြသူက Dimitrio Pagucci ဖြစ်တယ်လို့တာဝန်ရှိသူတွေကပြောထားပြီးတော့တောက်ကြမနဲ့ရှင်းနိုင်မထိုးခင်မှာဝင်ပြီးတော့ပြစ်ခတ်တာလို့အကြောင်းသူကြောင့်သားတွေကပြောပါတယ်။တနက်နေ့ဝင်ပြသူလို့တမ်းများရှိသူရဲ့နေအိမ်ကားတည်းနဲ့ပြစ်ခတ်မှုဖြစ်ခဲ့တဲ့ Santa Fe အထက်တန်းကျောင်းပတ်ဝန်းကျင်ကိုရှာဖွေရမှာလက်လုံပလင်းဘုံတစ်လုံးအပါအဝင်ဖောက်ခွဲရေးပစ္စည်းတွေကိုရဲတပ်ဖွဲ့ကရှာတွေ့ခဲ့တယ်လို့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကပြောပါတယ်။ခုခါမှာလူတက်မှုဆွဲချက်နဲ့ဖမ်းဆီးထားတဲ့သူဟာကနအူးလုံးကတော့ကျောင်းမှာတနက်နေ့ဝင်ပြစ်ပြီးရင်သူ့ကိုယ်သူတက်တည်ဖို့ရည်ရွယ်ထားပေမဲ့လေကုခုကိုတက်တည်ရဲတဲ့တက်တည်မရှိတဲ့အတွက်ဖမ်းမိပြီးတဲ့နောက်မှာရဲတပ်ဖွဲ့ကိုပြောခဲ့တဲ့အကြောင်းပြည်내အုပ်ချုပ်ရေးမှူးကပြောပါတယ်။ဒီပြစ်ခတ်မှုမှာတနက်နှစ်လက်ကိုအသုံးပြုခဲ့ပြီးတော့ဒီတနက်နှစ်လက်စလုံးဟာသူ့ရဲ့ဖခင်ပိုင်နာဖြစ်တယ်ဆိုပြီးတော့အဘကပြောပါတယ်။တိုင်းမလဲတားဖြစ်သူကတနက်ယူသွားတာကိုအဖေကသိရလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဘာကြောင့်ခုလိုပြစ်ခတ်တယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။အဲ့ဒီပြစ်ခတ်မှုကြောင့်ចောင်းသားအများစုအပါဝင်လူ၁၀ယောက်ထက်မနည်းတေဆုံးပြီးတော့နောက်ထပ်၁၀ယောက်လည်းတရားရသွားပါရဲ့ရှင်။
2016အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးဖွဲ့မှသူ့ကိုထောင်ချောက်ဆင်မှုအတွက်အမေရိကန်တရားရေးဌာနကတရှိုးရီဆီလို့ထားခဲ့တယ်ဆိုပြီးသမ္မတဒိုနယ်ထရမ့်ကဆွဆွဲလိုက်ပါတယ်။ဒါပေမဲ့ဒီဆွဆွဲချက်ကမှန်ချင်မှမမဲလို့သူရဲ့ရှင်းတွေကပြောထားတာပါ။သမ္မတထရမ့်ကဒီလိုတရှိုးလုံးဝမျိုးပဲတော့ငါမှမဖြစ်ခဲ့တယ်လို့သူ့လက်ချက်မှာအကွက်ချကြံစီတာဖြစ်တယ်ဆိုပြီး Fox သတင်းတင်ဆက်သူ David S. Mann ရဲ့အပြောကိုကိုးကားပြီးတော့ Twitter စာမျက်နှာမှာရေးသားခဲ့တာပါ။ဒါပေမဲ့လည်းသမ္မတထရမ့်ရဲ့ရှင်းတွေ Rudy Giuliani ကသူ့ရောသမ္မတထရမ့်တို့ကပါဒီလိုတရှိုးလုံးမှုကိုအတိအကျသိမ်းထားပေမဲ့လေဒီသဘောမျိုးပြောဆိုနေရတဲ့အချိန်တော်ကြာကြာနေရတဲ့အကြောင်း CNN သတင်းဌာနကိုပြောဆိုခဲ့တာပါအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ကြားဝင်နောက်ဆက်မှုကိုစုံစမ်းနေတဲ့ FBI ရဲ့သတင်းရင်းမြစ်ကိုထုတ်ပေါ်ဖို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌလည်းဖြစ်သမ္မတထရမ့်ရဲ့အသွင်ကူးပြောင်းရေးအဖွဲ့ဝင် Republican Party ဝင်တဦးလည်းဖြစ်တဲ့ David Nunes ရဲ့တောင်းဆိုတဲ့အကြောင်းနိုင်ငံရေးလူမှုရေးနဲ့ယဉ်ကျေးမှုအကြောင်းလေးပေးဖော်ပြတဲ့ The National Review The Magazine ကဒီလအစောပိုင်းမှာဖော်ပြထားခဲ့တာပါအထက်လွှတ်တော်ထောက်လှမ်းရေးကော်မတီက Democrat အမတ် Mark Warner ကတော့သတင်းရင်းမြစ်တွေကိုကောက်ကွယ်ရဖို့အလွန်အရေးကြီးတာကြောင့်ဒီလိုတောင်းဆိုမှုမျိုးကိုတောက်ကြနေမှာကန့်ကွက်ပြောဆိုခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းမှာပေါက်ကွဲမှုဖြစ်ပွားခဲ့တာကြောင့်အနည်းဆုံးအရက်တရှိောက်တိတ်ဆုံးပြီးတော့အယောက်40ကျော်ထဏ်ရန်ရခဲ့တဲ့အကြောင်းပြည်내တာဝန်ရှိသူက VOA ကိုပြောပါတယ်။မြို့တော်ဂျာလာလာဘတ်မှာပေါက်ကွဲမှုတွေဖြစ်ပွားခဲ့တာဖြစ်ပြီးတော့ခရစ်ကတ်ကစားပွဲကျင်းပနေတဲ့ချိန်ညနေပိုင်းမှာဒီခရစ်ကတ်အားကစားကွင်းမှာပဲပေါက်ကွဲမှုတွေဆက်တိုက်ဖြစ်ခဲ့တာလို့နန်ဂါရာပြည်နယ်အရှေ့ပိုင်းဆိုင်ရာအကြီးအကဲကပြောပါတယ်။ဒေသဆန္ဒရှင်များ7နာရီခွဲလောက်အချိန်မှာအာဇာကွင်းထဲမှာပောက်ကွဲမှု3ခုဖြစ်ခဲ့တယ်လို့လည်းပြောပါရယ်။မွတ်စလင်တို့ဥပုသ်တီလာယူတဲ့ရာသီရာမဒန်လမှာကျင်းပတဲ့ရာမဒန်ဖလားသစ်ကိုလူတဲ့ဒီခရစ်ကတ်ပွဲစဉ်တွေကိုဦးစီးစီစဉ်တဲ့သူဟာဒီယာလူတူလာဇာခာ ကမ္ဘာဝကလည်းဒီသိဆုံးသူတွေကတယောက်ဖြစ်တဲ့ဆိုပြီးတော့ပြောဆိုထားပါတယ်။အသက်မသေးဘဲနဲ့ထိခိုက်သူတွေကလည်းတန်ရာပြင်းထန်ရခဲ့တဲ့အကြောင်းဖြစ်ဝေကိုပြောပြပါရစေ။ဘလို့ပောက်ကွဲမှုလေးဆိုတာကိုသိဖို့တာဝန်ရှိသူတွေကစစ်ဆေးနေကြဆဲဖြစ်ပြီးတော့အခင်ပြန်နေရာမှာလည်းစစ်ဆေးဖို့အတွက်ရဲတွေကရောက်နေတဲ့အကြောင်းသတင်းတောက်တွေကိုပြောပါရစေ။ဒီပောက်ကွဲမှုတွေကိုဘယ်သူကမှသူတ
ဖြစ်တဲ့ Max Dada El Sada ဦးဆောင်တဲ့အဖွဲ့ကဤရက်နိုင်ငံပါလီမန်ရွေးကောက်ပွဲမှာအမှန်တရားအများဆုံးရသွားတယ်လို့ဤရက်ရွေးကောက်ပွဲကော်မရှင်ကဒီကနေ့စနေနေ့မှာပြောပါရယ်ဤရက် Communist တို့နဲ့မဟာမိတ်ဖွဲ့ထားတဲ့ El Sada ရဲ့ Marching Toward Reform မြန်မာပါတီကအမှန်တရား54နေရာမှာအနိုင်ရလိုက်တာပါ The Conquest Alliance ပါတီကအမှန်တရား48နေရာနဲ့ဒုတိယလိုက်ပြီးတော့ဝဉ္ကြီးချုပ် Haider El Abadi ဦးဆောင်တဲ့ Victory Alliance ပါတီကတော့အမှတ်နေရာ42နေရာနဲ့တတိယနေရာမှာရှိနေပါတယ်။ El Sada ဟာပါလီမန်အမှတ်နေရာဝင်ရောက်ရွေးခန္ဓာမဟုတ်တဲ့အတွက်ဝန်ကြီးချုပ်တော့ဖြစ်လာနိုင်မှာမဟုတ်ပါဘူး။ဒါပေမဲ့လည်းမြန်မာပါတီရဲ့အကြီးအကဲတယောက်အနေနဲ့အီရတ်အစိုးရဖွဲ့စည်းရေးအပြန်အလှန်ညှိနှိုင်းတဲ့နေရာမှာအထူးအခမ်းအနားကပါဝင်မှာပါ။မေလ10ရက်နေ့မှာကျင်းပတဲ့ရွေးကောက်ပွဲကို electronic စနစ်နဲ့ပြုလုပ်ခဲ့တာဖြစ်တဲ့အတွက်ဒီစနစ်မှာအပြစ်အနာစာရှင်းပြဆုံးမြတ်ဖို့မဲရလတ်တွေကိုချက်ချင်းမထုတ်ပြန်ပဲထိန်းထားခဲ့တာပါ။ El Sada ရဲ့ပါတီကမထင်မှတ်ပဲရွေးကောက်ပွဲအနိုင်ရခဲ့ပေမဲ့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကအီရတ်ရဲ့ရွေးကောက်ပွဲရလဒ်ကိုလှေးစားလိုက်နိုင်မယ်လို့ဒီသတင်းမှာအစောပိုင်းမှာပြောဆိုထားတာပါ။ဒီမိုကရေစီရဲ့ဖက်ကိုဦးတည်လာတဲ့အီရတ်နိုင်ငံကိုဝန်ကြီးမက်ဒစ်ကချီးကျူးပြောဆိုခဲ့ပါတယ
်။ VOA American သံညနေဘက်မြန်မာဘာသာစီစဉ်နေသူညနေ6:00ခွဲကနေညနေ9:00ရအထိစိုင်းတိုမီတာ70 kHz 1683ညစိုင်းတိုမီတာ19 kHz 15565နဲ့စိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA စနေညနေပိုင်းစစ်တရေတွေကိုဆက်ပြီးတော့တိုက်ထုတ်လွှင့်ပေးနေပါတယ်။ကျူးဘားနိုင်ငံဟာဗာနာမြို့တော်ကဟိုဆေးမာတီနိုင်ငံတကာလေဆိပ်ကနေထွက်ခွာလာတဲ့ခီးသည်တင်လေယာဉ်တစ်စင်းပြက်ကျပြီးတော့ပြန်တက်ပြီးတော့မကြခင်မှာပဲပြက်ကျခဲ့တဲ့အတွက်လူ100ကျော်သေဆုံးခဲ့ရပါတယ်။အသက်ရှင်နေသူ3ယောက်ကတော့ဆေးရုံတစ်ခုမှာကုသမှုခံယူနေရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကျူဘားနာတီအာဗင်စီယောနေချောင်းလိုင်းကနေပြီးတော့လေယာဉ်ခရီးစဉ်အမှတ် DMJ0972 ဟာဟိုဆေးမာတီလေဆိပ်ကနေပြီးတော့နိုင်ငံအရှေ့ပိုင်းဟိုကလင်းမြို့ကိုအသွားလေယာဉ်ပြက်ကျခဲ့ရလဲဖြစ်ပါတယ်။လေယာဉ်ပြက်မကျခင်လေယာဉ်ပြက်ဟာရုတ်တရက်ကွေ့ခဲ့တယ်လို့မျက်မြင်ကြောက်ကပြောပါတယ်။လေယာဉ်ပြက်ကျတဲ့နေရာကိုကျူဘားတမရမီဂျယ်ဂျီယက်စ်ကနေသွားကြည့်ခဲ့ပြီးတော့ပါတော့လင်းပြတ်ကြခဲ့တယ်ဆိုတာကိုစုံစမ်းဖို့အတွက်ကော်မရှင်တစ်ခုဖွင့်နေပြီလို့ပြောဆိုခဲ့ပါတယ်737အမျိုးအစားလေယာဉ်ကိုမက္ကဆီကိုနိုင်ငံကနေငှားရမ်းထားတာဖြစ်ပြီးတော့လေယာဉ်အမှုထမ်းတွေကလည်းမက္ကဆီကိုနိုင်ငံကဖြစ်တယ်လို့သတင်းတွေမှာဖော်ပြထားပါတယ်
ကွန်ဂိုဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံအနောက်မြောက်ပိုင်းမှာအီဘိုလာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်ပွားမှုဟာပြည်သူလူထုတွေအလွန်အယံနေနေများပေမဲ့နိုင်ငံတကာကစိုးရိမ်ရမယ့်အရေးပေါ်အခြေအနေတော့မဟုတ်ဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းကပြောပါတယ်ယောဂါပြန်ပါမှုကြောင့်လူ25ဦးသေဆုံးခဲ့တယ်လို့တီးထဲမှာကျန်းမာရေးဝန်ထမ်း3ဦးလည်းပါဝင်ပါတယ်။အီဘိုလာယောဂါကူးစက်ခံရသူအဖြစ်တန်မြတ်ရှိခံရသူ45ဦးမှာ14ဦးကိုတော့ WHO ကအတည်ပြုထားတာပါ။အီဘိုလာယောဂါပိုးကိုလူသူအယောက်ပေါက်နေတဲ့ဘီကိုရိုအရက်မှာမေလ10ရက်နေ့ကစတင်တွေ့ရှိခဲ့တာဖြစ်ပြီးအဲ့ဒီနေရာကနေတခြားနေရာကိုယောဂါပြန့်နှံ့သွားတယ်လို့ WHO အရေးပေါ်ကော်မတီဥက္ကဋ္ဌ Robert Stephen ကပြောပါတယ်။မန္တကာမြို့မှာလဲယောဂါပိုးကူးစက်ခံရသူအနေနဲ့တွေ့ရတယ်လို့သူကပြောပါတယ်။တစ်ချိန်တည်းမှာပဲကွန်ဂိုနိုင်ငံရဲ့အင်းနီဂျင်နိုင်ငံတွေဖြစ်တဲ့9နိုင်ငံကိုယောဂါပြန့်ပွားသွားနိုင်ကြောင်း WHO ကသတိပေးထားပါတယ်။အထူးသဖြင့်ယောဂါကူးစက်နိုင်ခြင်းများတဲ့ကွန်ဂိုနဲ့ဗဟိုအာဖရိကသမ္မတနိုင်ငံတွေကိုထောက်ပံ့ရေးပစ္စည်းတွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုပေးပို့ထားတယ်လို့ Stephen ကပြောပါတယ်။2014ခုနှစ်မှာဒီယောဂါပိုးအကြီးအကျယ်ပြန့်ပွားခဲ့တာကြောင့်အနောက်အာဖရိကနိုင်ငံတွေဖြစ်တဲ့ Guinea, Libya,Liberia နဲ့ Sierra Leone နိုင်ငံတွေမှာလူပေါင်း10,000ကျော်သေဆုံးခဲ့ပါသေးတယ်
။ဖိလစ်ပီးမားရဲ့မြို့တော်မင်းသား Harry နဲ့ American သူလူမဲသွေးနှောတဲ့ရုပ်တံမင်းသမီး Meghan Markle တို့လက်ထပ်ထင်းရတဲ့မင်္ဂလာပွဲကိုလန်ဒန်မြို့ပြင်ကဝင်စာရေးတိုက်မှာကျင်းပခဲ့ပါတယ်။ဆောင်ပြီးတော့ထွက်လာတဲ့သတို့သားနဲ့သတို့သမီးကိုပြိတ္တတွေကလည်းဝမ်းသာအားရအဟစ်ပြီးတော့ကြိုဆိုခဲ့ကြပါတယ် ကျမရဲ့အခြေအနေကြောင့်မေဂန်မာကယ်ရဲ့ဖခင်ဖြစ်သူကမင်္ဂလာပွဲကိုမတက်နိုင်တဲ့အတွက်သူတို့သားမင်းသားဟယ်ရီရဲ့ဖခင်ဖြစ်တဲ့မင်းသားချားစ်ကနေပြီးတော့သူတို့သမီးကိုမင်္ဂလာခံမဆောင်တဲ့ကိုလက်တွဲပြီးတော့ခေါ်ထုတ်လာခဲ့တာဖြစ်ပါတယ်တော်ဝင်မင်္ဂလာပွဲကိုကြီးပူလာရောက်တဲ့သူတွေကတမိုင်းဝင်ဝင်စာမြို့မှာစောင့်စားနေကြတဲ့အပြင်ကိုယ်တိုင်မတော်နိုင်တဲ့သူတွေကလည်းဖန်သားပြင်ပေါ်ကနေတဆင့်တရားကြည့်ရှုနေကြပါတယ်အရေးကြီးဆုံးခန္ဓာတစ်ခုဖြစ်တဲ့ဒီမင်္ဂလာပွဲအတွက်ထောင်နှင်းချီရဲ့လုံခြုံရေးရဲဝန်ထမ်းတွေတိုးမြှင့်ပြီးတော့ချထားကြပါမင်းသားဟယ်ရီနှစ်ချင်းခံခဲ့တဲ့ဝင်းစာရဲတိုက်ထဲက14ရာစုပုံစံ Saint George ဖခင်ကျောင်းမှာဒီကနေ့ဒီတိန်ဆန်တော်ချိန်မွန်းတဲချိန်မှာပဲမင်္ဂလာပွဲကျင်းပခဲ့ရလဲဖြစ်ပါတယ်သူတို့သားနဲ့သူတို့သမီးတို့နဲ့တိုက်ရိုက်တည့်ရဲ့လူ600ကိုပဲမင်္ဂလာဆောင်ကိုဖိတ်ခဲ့တာဖြစ်ပြီးတော့နောက်ပြည်သူ2500ကျော်ကိုတော့မင်္ဂလာပွဲတက်လာသူတွေကိုမြင်နိုင်တဲ့ဝင်းစာရဲတိုက်တဲကနေရာတစ်ခုမှာကြီးပို့တက်မှတ်ပေးထားခဲ့တာဖြစ်ပါတယ်
စနေနေ့ညမြန်မာစံတော်ချိန်10:45မိနစ်မှာ FA Cup ဘောလုံးပွဲကို Premier League ထိပ်တန်းကလပ်အသင်းတွေဖြစ်တဲ့ Manchester United နဲ့ Chelsea တို့ရှင်မြန်ကစားကြမှာပါ။ Manchester United အသင်းဟာမကြာခင်ကမှပြီးသွားတဲ့ Premier League ရာသီမှာ80မှတ်နဲ့အဆင့်နဲ့ရပြီးပြီးခဲ့တဲ့နှစ်ကဖလားရတဲ့ Chelsea အသင်းကတော့အမှတ်90နဲ့အဆင့်900ပဲရပါတယ်။ပြီးခဲ့တဲ့ဘောလုံးပွဲပြိုင်ပွဲရာသီမှာဖလားသလုံးမှမရသေးတဲ့ဒီနှစ်တင်းစလုံးအတွက်အခုပွဲဟာတခုဒီတော့ချန်ပီယံဖလားကိုအနိုင်ရဖို့ကြိုးစားမယ်နောက်ဆုံးအခွင့်အလမ်းပဲဖြစ်ပါတယ်။ဒါအပြင်နီးပြားတွေဖြစ်တဲ့မော်ရင်ဟိုနဲ့ကွန်နီတို့အတွက်လည်းအတော်လေးဖြစ်အားများတဲ့ပွဲလို့ဆိုရမှာပါ။အထူးသဖြင့်ကတော့အသင်းမှာဆက်ရှိနေရေးမရေမရဖြစ်နေတဲ့ Chelsea နီးပြားကွန်နီအတွက်ပိုပြီးတော့ဖြစ်အားများမဲ့ပွဲဖြစ်ပါတယ်။တောက်ကြနေကလုတ်တဲ့ပွဲကြိုသတင်းစာရှင်းလင်းပွဲအတွင်းမှာတော့ကွန်တီကဒီပွဲဟာသူ့အတွက်ဒီနှစ်ဘောလုံးရာသီနောက်ဆုံးပွဲဖြစ်လိမ့်မယ်လို့သတင်းသမားတွေကနောက်ပြောင်ပြောဆိုသွားပါတယ်။
စနေနေ့နေ့ကင်းအတွက်နောက်ဆုံးရသတင်းတွေကိုမဲဤတန့်စင်နဲ့နန်းလောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။ဒီမိုကရေစီရှင်သန်ထွန်းကားရေးအတွက်သတင်းသမားတွေအနေနဲ့သတင်းအချက်အလက်တွေရရှိနိုင်မှုနောက်ပြီးတော့ဒီအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အခွင့်အရေးတွေကိုတက်ဆွမ်းသမျှဖြည့်ဆွမ်းဆောင်ရွက်ပေးသွားမယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီအုပ်ချုပ်ရေးမှူးကပြောဆိုလိုက်ပါတယ်။လက်ရှိ NND အရက်သားအစိုးရလက်ထက်မှာအရင်ကထက်အရက်ဖက်အဖွဲ့အစည်းတွေနဲ့မီဒီယာတွေအပေါ်မှာဖိနှိပ်မှုတွေပိုပြီးတော့များလာတယ်လို့အရက်ဖက်အဖွဲ့အစည်းတွေနဲ့မီဒီယာသမားတွေကထောက်ပြကြပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းကမတ်မီခသတင်းပေးပို့ထားပါတယ်။
အမေရိကန်ပြည်အောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USA အကြီးအကဲမက်ဂရင်းကမြန်မာနိုင်ငံမှာအရက်ဖက်ဖွဲ့စည်းတွေအစိုးရနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့တွန်းအားပေးဆောင်ရွက်သွားမယ်လို့အရက်ဖက်ဖွဲ့စည်းတွေနဲ့တွေ့ဆုံပွဲမှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ
် But it is all part of a strong vibrant democracy access to information for people the rights of journalists to be able to report what they hear what they see what they learnThat is a key part of democracy. So, USAID and the work that we do around the world, we support the rights of journalists, we support the rights of civil society, and wherever we can, we try to strengthen those roles because we believe those voices are key to helping to take on society's great challenges.
American ပြည်တော်စုရဲ့ထိတွေ့ဆက်ဆံမှုနဲ့အကူအညီတွေကိုနောက်ကျောင်းပြန်ဆုပ်လိုက်မှာမဟုတ်ဘူးလို့နိုင်ငံတကာအကူအညီပေးရေးဆိုင်ရာ American Agency ရဲ့အကြီးအကဲကပြောဆိုထားပါတယ်။ဒီအကြက်တဲတွေကြောင့်အတားအဆီးတစ်ခုရှိနေပေမဲ့အနာဂတ်မှာကျော်လွှားနိုင်မယ်လို့ယုံကြည်တဲ့အကြောင်းလည်းသူကပြောဆိုထားပါတယ်။လက်ရှိအစိုးရပိုင်းအနေနဲ့အရင်ငါထက်အရက်ဖက်ဖွဲ့စည်းတွေနဲ့မီဒီယာပေါ်ဖိနှိပ်မှုတွေပုံများလာတယ်လို့အရက်ဖက်ဖွဲ့စည်းတွေနဲ့မီဒီယာတွေဘက်ကထောက်ပြမှုတွေရှိနေပါတယ်။မြန်မာနိုင်ငံသတင်းစာဆရာများကွန်ရက်ကအလို့အမှုဆောင်ကိုတေးစာလိုင်ကတော့အစိုးရဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းလာတယ်လို့သတင်းသမားတွေရဲ့လုံခြုံမှုကိုပါလစ်လူရှုမှုတွေနဲ့သတင်းရယူမှုဘိုင်းမှာပုံမခက်ခဲလာတာတွေရှိနေတယ်လို့ဆိုလိုက်ပါတယ
်။အစိုးရကမီဒီယာတွေနဲ့ပူးပေါင်းဆောင်ရွက်မှုကအရက်ဆိုင်ကိုနည်းလာတွေ့ရတယ်။နောက်ဆုံးပြကြည့်မယ်ဆိုရင်ကျွန်တော်ပြီးခဲ့တဲ့ရက်ပိုင်းအဖြစ်ခဲ့တဲ့တောင်ပင် Ocean မှာဆန္ဒပြတဲ့အချိန်ပေါ့နော်။တောင်ဝင်ကြတဲ့ရက်တစ်ဖွဲ့ဝင်တွေရှိတယ်။ဆိုတော့ဘေးနားမှာရက်ွက်တွေနဲ့ကျွန်တော်တို့ကိုအဲဒီသတင်းစာဆရာတွေကိုကြိုက်ပါနှက်ပါဖမ်းပါလို့ပြောနေတာဒီလိုဥပဒေမဲ့ချင်းချောက်မှုတွေကိုဒီဥပဒေစိုးမိုးတာဝန်ရှိတဲ့ရဲတွေကိုလည်းကြည့်နေတာပေါ့နော်။မီဒီယာသမားကတော့သတင်းပြတဲ့နေရာသွားမယ်။သူတွေ့တဲ့ဟာကိုသူ့ရဲ့အင်ဂျင်ကသူတင်ပြမှာပဲ။အဲသတင်းမှားတယ်ဆိုရင်သတင်းမှန်ထွက်လာအောင်လို့ကျွန်တော်တို့ကခုလာဒီမီဒီယာ environment ကိုကျွန်တော်ချက်ပြီးဖို့တော်တယ်။ပြည်ထောင်စုကမီဒီယာနဲ့ကိုဆက်ဆိုတဲ့ပါဆိုတာဒီလှမ်းသွားတာဝေးသွားတယ်။
USA ရဲ့ပံပိုးမှုဟာအရက်ဖက်လူတို့အခြေပြုအဖွဲ့အစည်းတွေအတွက်အထိုက်အလျောက်အကျိုးသက်ရောက်မှုရှိတယ်လို့ Triangle Woman အမျိုးသမီးအဖွဲ့တာဝန်ခံ McKinley ကတော့အခုလိုပြောဆိုလိုက်ပါတယ်
။ ဘလောက်တိတိရောက်လဲဆိုတာတော့အင်တန်မှအချိန်တိုင်းတာတိုးသေးတယ်ကျမတို့နှစ်ရှည်ပေါ့နော်ပို့ပြီးတော့လုံနိုင်မှဒီတိတာမှုတွေထိရောက်မှုတွေကြောင်းလဲမှုတွေကတော့ဖြစ်နိုင်တယ်လို့ထင်တယ်ဒါပေမဲ့သူတို့လုပ်နေတဲ့ခု project တွေဒီရရွာတဲ့အထိရောက်အောင်လုပ်ဖို့အတွက်အားပေးတယ်ကူညီပေးတာဖြစ်တဲ့အတွက်တော့အရင်တုန်းကပုံစံတွေနဲ့မတူဘဲနဲ့ထိရောက်မယ်လို့ထင်တယ်
ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုစလေဟောင်းဒေါက်တာညိုညိုသိန်းကတော့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးစံနှုန်းတွေကမေကွန်းထုတ်စရာတွေရှိလာတဲ့အတွက်ထောက်ပံ့ကူညီပေးနေတဲ့အမေရိကန်ရဲ့ကူညီမှုတွေကထိရောက်ရဲ့လားဆိုတာသုံးသပ်ဖို့လိုအပ်လာပြီလို့ဆိုပါတယ
်အခုကစပြီးအစိုးရကိုထောက်ပံ့ရေးအစီအစဉ်တွေကိုသူတို့ပြန်လည်စဉ်းစားသုံးသပ်ရတော့မယ်ပေါ့မြန်မာနိုင်ငံကိုရှေ့ဆက်ပြီးတော့ဒီအကူအညီအမေရိကန်ပြည်သူတွေကပေးတင်သလားမပေးတင်သလားဆိုတဲ့ကိစ္စဒါကြောင့်မလို့ဒီ workshop လေးကတော့တနည်းဟိုကွဲပြားတခြားသော workshop တွေနဲ့မတူတယ်၊ကွဲပြားတဲ့ workshop လေးဖြစ်တယ်လို့ပြောချင်တာပေါ့နော်
အစိုးရတာဝန်ရှိသူတွေကအရက်ဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုဟာဒီထက်ပိုပြီးတိုးတက်ဖို့လိုအပ်နေသေးတယ်လို့ဆိုလာသူကတော့စားသုံးသူကာကွယ်ရေးအဖွဲ့ကအမှုဆောင်ဦးမောင်မောင်ပ
ါပံ့ပိုးတာတဲ့ဆိုင်ရင်မနှောက်ရှက်ရင်ကိုတော်တော်အဆင်ပြေပါတယ်လို့ကျွန်တော်တို့ကအရင်တော့ကျွန်တော်တို့ကသမဂ္ဂဖြစ်နေတယ်ပေါ့နော်စားသုံးသူများသမဂ္ဂဆိုတဲ့အခါကျတော့အရင်တော့ကဟိုလောကကံရတာခက်ခဲတာလေးရှိတယ်အခုတော့ကျွန်တော်တို့ register ပေးတဲ့အဆင့်ထိကျွန်တော်တို့ရခဲ့တယ်ဆိုတော့အဲ့ဒီဟာကကျွန်တော်တို့ကိုအတိအမှတ်ပြုတဲ့နေရာမှာတော့ကျွန်တော်တို့ပံ့ပိုးမှုကကြီးမားတယ်လို့ကျွန်တော်တို့ကခံယူပါတယ
်။မက်ဂရင်းရဲ့မြန်မာခရီးစဉ်ဟာပြီးခဲ့တဲ့နှစ်ဩဂုတ်လမှာ US အကြီးကဲဖြစ်လာပြီးခဲ့ကဆိုရင်ဒါဟာပထမဆုံးခရီးစဉ်ဖြစ်ပါတယ်။မက်ဂရင်းဟာလူဦးရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်သူများအရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးမက်စ်ဒိုလာ US လက်ထောက်အုပ်ချုပ်ရေးမှူးဂလိုရီယာစတေရိုနဲ့အတူ59ရက်နေ့ကြာတာပရီနီကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။စနေနေ့မှာတော့လူလူအခြေပြုအဖွဲ့အစည်းတွေလူငယ်အဖွဲ့အစည်းတွေနဲ့ဘာသာရေးကောင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်မြောက်ပိုင်းကိုလည်းအကဲခတ်လည်လာဖို့တွားရောက်အောင်မှာဖြစ်ပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့သတင်းတော့မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ဒီ NNI ရုံးရှိကဆန္ဒပြပွဲအကြောင်းတင်ပြပေးကြပါရယ်။တိုင်းရင်းဒေသကမတရားမြေယာသိမ်းဆီးခံရမှုတွေဖြစ်ရှင်းပေးရေးအနိုင်ရပါတီ NND အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုဌာနချုပ်ရုံးရဲ့ရှေ့မှာငြင်းငြင်းစွာခြိတက်ဆန္ဒပြနေတာကိုလုံခြုံရေးရဲတွေဘက်ကလူစုခွဲခဲ့ပြီးတော့ဥဆောင်ဆန္ဒပြသူတချို့ဖမ်းဆီးခံခဲ့ရပါတယ်။တောင်သူလယ်သမားတွေရဲ့အခုလိုငြင်းငြင်းစွာတောင်းဆိုနေမှုတွေကိုအင်အားသုံးဖြုတ်ခွဲတာတွေကိုကန့်ကွက်လိုက်ပြီးတော့ပြည်သူအတန်ကိုနားထောင်မယ်ဆိုတဲ့ NND အစိုးရအနေနဲ့လူလူကြုံတွေ့နေရတဲ့အခက်အခဲတောင်သူလယ်သမားတွေရင်ဆိုင်နေရတဲ့အထမမြေသိမ်းရာသိမ်းကိစ္စတွေကိုအရေးတကြီးဂိုင်တွေဖြေရှင်းသင့်ပြီလို့လည်းမြေယာသိမ်းအရေးတောင်းဆိုလှုပ်ရှားနေတဲ့တောင်သူလယ်သမားတမကတာဝန်ရှိသူတွေကပြောပါတယ်အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်တိုင်းဒေသတွေကလေယာဉ်မြေသိမ်းဆီးခံရမှုတွေကိုမကျေနပ်ကြတဲ့ကရင်တိုင်းဒေသတချို့နဲ့လေယာဉ်မြေသိမ်းဆီးခံရတဲ့အရေးလှုပ်ရှားဆောင်ရွက်နေတဲ့တောင်သူလယ်သမားရေးတက်ကြွလှုပ်ရှားသူတွေစီပွေးပြီးတော့ဒီကနေ့စနေနေ့မနက်ပိုင်းမှာတော့ရန်ကုန်တိုင်းကအနိုင်ရပါတီ NND အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးရှိမှငင်းငဲစွာခြိတက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပွဲဦးဆောင်သူတွေက NND ရုံးရှိမှဆန္ဒထုတ်ဖော်ဖို့တက်ဆိုင်ရာတာဝန်ရှိတဲ့သူတွေကိုကြိုတင်အကြောင်းကြားခဲ့ပေမဲ့လို့တခြားနေရာကိုပဲဆန္ဒပြဖို့ခွင့်ပြုခဲ့တာကြောင့်ဆန္ဒပြသူတွေက NND ရုံးရှိကိုပဲလမ်းလျှောက်ချီတဲ့ဆန္ဒပြခဲ့ကြပါတယ
်ဒီ
ကြက်ကမ်းပါအဲ့ဒါကတော့လုံးဝမဖြစ်နိုင်ပါဘူးရှင်ကျမတို့တိုင်းရင်သားရေးပေါ်ကိစ္စဖြစ်နေတဲ့အတွက်ကျမတို့ကတင်းတဲ့တင်းကျဖိုင်ပန်းကြီးကျမတို့ကတည်သွားပြီကျမတို့ကနောက်မဆုံးနိုင်ပါဘူးရှင်ကျမတို့ကဘာဖြစ်လို့ဒီလောက်တောင်မြို့တော့တော့ကြီးအောင်သားမှနေပြီးတော့မြို့လက်ကမှဆန္ဒပြရတယ်ဆိုတော့ကျမတို့တိုင်းရင်သားရေးပေါ်ကိစ္စကိုဘယ်သူကဆောင်ရွက်ပေးနိုင်ပါလဲရှင်အဲ့ဒါဆောင်ရွက်ပေးနိုင်မယ်ဆိုရင်ကျမတို့ကလက်ထက်လက်ပြီးတော့ပြန်ထွက်သွားဖို့ဆင်းနေမှာရှိ
မတရားမြေယာသိမ်းဆီးခံရမှုဖြေရှင်းပေးဖို့မြေစစ်ကော်မတီဖွဲ့စည်းမှုပြင်ဆင်ပေးရေးကြွေးကြော်သံအနေနဲ့လမ်းလျှောက်ချီတက်ဆန္ဒပြနေကြသူတွေကိုမြို့နယ်အုပ်ချုပ်ရေးမှုနဲ့မြို့နယ်ရဲတပ်ဖွဲ့မှုကအစမှာတော့မြစ်တာရက်ခံခဲ့ပြီးတဲ့နောက်မှာလုံခြုံရေးရဲတပ်ဖွဲ့ဝင်တွေဘက်ကဆန္ဒပြတဲ့သူတွေနဲ့လူအင်အားသုံးပြီးတော့လူစုခွဲခဲ့ပါတယ်နိုင်ငံသားတိုင်းလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ရှိတယ်လို့ဆန္ဒထုတ်ဖော်ဖို့ကြိုတင်အကြောင်းကြားခဲ့တဲ့အတွက်ဥပဒေပေါင်းကိုကျော်လွန်လှုပ်ဆောင်ခဲ့ကြတာမဟုတ်ပဲတောင်သူတွေရဲ့သူတို့နစ်နာမှုကိုဒါအနိုင်ရပါတီ NND တိအောင်ငြင်းငြင်းစွာဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်တယ်လို့ပြည်ထောင်စုတိုင်းရင်းသားတောင်သူလယ်သမားတပ်မကအတွင်းရေးမှူးဦးစော်ရန်က VOA မြန်မာပိုင်းကိုပြောပါတယ်။
ဒါဒီထုတ်ဖော်မှုကကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေပေါ့နော်။ ตรงนั้นเลยบ่เนาะตรงนั้นเลยอย่างนั้นน่ะเนี่ยยัดไปเงินกูชูขันยาเลยบ่ครับกูจ้าพี่ขันยาเลยลูกเนี่ยมาเลยบาเลยตรุต้องสู้เจ็ดเดียเลยเว้ยดีดีโมซีล้านยาวบ่มาเลยตุ๊ที่ยาเลยไม่ชื่อบ่เนาะปกกูเองเลยไม่ป่าเว้ยแต่ยังมาตะแกกูผิดเปลี่ยนเลยเลยอ่ะมีเป็ดตนาอยู่บ่เนาะชื่อชินไปบ่ลูกต้องสู้กับผิดเด้อบ่เนาะเออเฮ็ดแต่ป่วยเนี่ยไปๆเลยชื่อสู้อ่ะนี่ไปตาอยู่กูอยู่เป็ดชินเจ็ดอยู่บ ာဖြစ်တာပေါ့နော်အမှုပေါင်းပေါ့ဒီမြေစစ်ဘဟုကော်မတီကနေထုတ်ပြန်တယ်ကွာအမှုပေါင်းဘယ်လောက်တောင်ရှိလဲဆိုရင် 6,320 မှာတကယ်တမ်းသူတို့ရှင်းထားရှင်းနိုင်တာလေ669ခုဆို10000တန်းတော့မပြည့်ဘူးအစွတ်တန်းနဲ့ရှိသွားပြီအဲ့တော့လင်းသမားတွေမှာတကယ်နစ်နာနေတယ်တကယ်ကိုဆုံးရှုံးနေတယ်ဘုံစီခွင့်ရတိုက်ရိုက်ခြင်းဘုံစီခွင့်ရသူကတိုက်ရိုက်တောင်းဆိုမှုရှိပါလေသူတို့နစ်နာတာပဲပေါ့နော်အဲ့တော့ကတော့လုံးဝမလို့ပင်ဘူးလို့ကျွန်တော်ထင်ပါတယ
်ရေရသိန်းစစ်ခံနေရသူတွေနစ်နာသူတောင်းသူလဲသမားတွေအရေးအလေးထားဖြေရှင်းပေးဖို့နိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံနဲ့သက်ဆိုင်ရာပြည်နယ်တိုင်းတာဝန်ရှိရသူတွေသက်ဆိုင်ရာပြည်နယ်တိုင်းအစိုးရတာဝန်ရှိသူတွေလွှတ်တော်ကိုယ်စားလှယ်တွေကိုတောင်းဆိုလိုပါတယ်လို့လည်းဥဇော်ရန်ကပြောပါတယ
်ဒီလေယာဉ်ကြီးပြဿနာနဲ့ပတ်သက်ပြီးတော့ဒီပြဿနာကြီးကရှင်းလို့ရှင်းရမယ်ပေါ့နော်လူကြီး80ငွေလောက်ရှိတဲ့လူတွေရဲ့ဘဝတွေရည်ရည်မှုတွေဒီမှာပါလာတယ်နော်သူတို့အနေနဲ့ကပြည်သူတောင်းနားထောင်ရမယ်ပေါ့နော်တကယ်ကိုဟလာကျွန်တော်တို့ဒီ activity ရှိတယ်အလေယာဉ်ကြီးလှုပ်ရှားတဲ့လူတွေရှိတယ် CS တွေရှိတယ်ဒါတွေကဒီအချက်လက်တွေသူတို့တောင်းကြောက်ပို့ပေးနေပါလေကျွန်တော်တို့ကဟာချွတ်တော်မှာမကြော်ရီရ energy ဆိုတာရထားတာဒီ energy ဆိုတာ2000လေယာဉ်ဥတွေကိုပြင်မယ်မြေလမြန်ဥတွေကိုပြင်မယ်လုံထုံးတော်ကြီးတွေပြင်မယ်သမရအမိန့်တွေထုတ်မယ်ပြက်ပြက်သားသားတက်တိရှိရှိပေါ့နော်တောင်းရှိတဲ့လူတွေအားလုံးကဟိုစေတနာအမှန်မှန်နဲ့ဒီပြဿနာကြီးကရှင်းကိုရှင်းမှရမယ်ဆိုတော့တန်ထိတ်ချာနဲ့စေတနာပါပါနဲ့လုပ်ရင်တော့ရမယ်က
ြအခုရက်ပိုင်းမှာတော့လေယာဉ်မြေသိမ်းဆည်းခံရမှုအရေးဆန္ဒပြမှုတွေကိုအင်အားသုံးဖြုတ်ခွဲခဲ့ပါတယ်ဒီလောကအထူးစီမံကိန်းမြေယာသိမ်းဆည်းမှုဆန္ဒထုတ်ဖော်မှုမှာလည်းရောဘာကြီးသုံးအကြမ်းဖက်ဖြုတ်ခွဲခဲ့တာအပါအဝင်ဒီကနေ့ NNI ရုံးရှင်မြေယာသိမ်းဆည်းခံရမှုဆန္ဒထုတ်ဖော်မှုကိုလည်းအင်အားသုံးလူစုခွဲခဲ့တာတွေကတော့ပြည်သူတွေအထူးသဖြင့်တောင်သူလယ်သမားတွေရင်ဆိုင်တွေ့ကြုံနေရတဲ့မြေယာသိမ်းဆည်းမှုအခက်အခဲတွေကိုပြည်လဲအောင်ဖြေရှင်းတဲ့နည်းလမ်းမဟုတ်ဘူးလို့တောင်သူလယ်သမားရဲ့လှုပ်ရှားသူတွေကဝေဖန်လိုက်ပါတယ်မြန်မာနိုင်ငံရဲ့အရေးပါဆုံးလေယာအခန်းကဏ္ဍကတောင်သူလယ်သမားတွေကြုံတွေ့နေရတဲ့အခက်အခဲတွေလေယာမြေသိမ်းဆည်းခံနေရတဲ့အရေးနောက်ပြီးတော့လယ်သမားတွေရဲ့လူနေမှုဘဝတိုးတက်ကောင်းမွန်အောင်လေယာမြေဥပဒေတွေပြင်ဆင်ပြောင်းလဲပေးဖို့နဲ့တောင်သူလယ်သမားတွေရဲ့အရေးအစိုးရတာဝန်ရှိသူတွေဘက်ကအလေးပေးဆောင်ရွက်ပေးဖို့ကိုတောင်သူလယ်သမားတွေနဲ့မြေယာအရေးလှုပ်ရှားဆောင်ရွက်နေသူတွေကတိုက်တွန်းနှိုးဆော်နေကြတာဖြစ်ပါတယ်ရှင်
ပါရည်ဒီကြမ်းပါတော်ရှင်ပါရှင်မြန်မာနိုင်ငံအပေါ်ဝင်ကမ္ဘာနေရာအနှံ့ပြားမှာစစ်ပွဲတွေအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ကလေးငယ်တွေတက်ကြီးရွယ်ဝတွေအပေါ်ဝင်အပြစ်မဲ့ပြည်သူတွေတည်ကြည်တန်ရာရထိခိုက်နေကြရတာနေစဉ်နဲ့အမျှကြားနေမြင်နေကြရပါတယ်နော်ဒါကြောင့်ကမ္ဘာစစ်ပွဲတွေပြည်ပခါတွေနဲ့ငငိမ့်ကျဲမှုတွေချုပ်ငင်းအောင်လို့စူတောင်းပွဲတွေလုပ်ကြဆန္ဒထုတ်ဖော်ပွဲတွေလည်းလုပ်နေကြပါတယ်။ VOA တော်ရရှင်နေအနေနဲ့လည်းတစ်ဖက်တစ်လမ်းကပါဝင်ဆူတောင်းခြင်းနဲ့ဆိုရင်တော့ VOA ကနေပြီးငင်းရဲရဲတခြင်းလေးတွေနဲ့ဆူတောင်းပေးနိုင်ပါတယ်။ဒီငင်းရဲရဲပေါ်ကိုယ့်ရဲ့ဆန္ဒနဲ့ဘသူ့အတွက်တောင်းဆုပြုခြင်းလဲဆိုတာသတင်းစကားတူလေးတွေရေးပေးကြစေချင်ပါတယ်။ Facebook ပေါ်မှာဒီနေရာမှာလာရေးလို့ရတယ်လို့ email ကဆိုရင်လည်း bamis@voanews.com ဆိုတဲ့ email ကိုငင်းရဲရဲအတွက်တေးတန်ဆိုတဲ့ကောင်းစင်နဲ့ရေးပို့လိုက်ပါ။ကိုယ်တိုင်တင်းစကားပါတင်တဲ့တွေလည်းအတန်ဖိုင်ပေးပို့နိုင်ပါတယ်ဒီတစ်ပတ်တင်းငွေမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်ပေးပါတယ
VOA မြန်မာပိုင်းရဲ့စနေညနေခင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါလေရှင်။ထိုင်းမြန်မာနယ်စပ်ဖြစ်တဲ့ထိုင်းနိုင်ငံချင်းဝိုင်ခရိုင်နယ်မှာတော့ကာလာတံမိုးထိုင်းဘတ်ငွေတန်ပေါင်း 2,400 ကျော်တန်မိုးရှိတဲ့စိတ်ကြွစီအလုံးရေပေါင်း 8,800 သိန်းနဲ့ice လို့ခေါ်တဲ့မူရစေဝါတွေကိုထိုင်းစစ်တပ်ကတောက်ကြနေကဖမ်းဆီးရမိခဲ့ပါတယ်။သတင်းသေးစိတ်ကတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမှသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံမြောက်ပိုင်းချင်းဝိုင်ဒေသမှာထိုင်းစစ်တပ်နဲ့ရဲတွေကစစ်စေးရိတ်ကိတ်တဲ့ထက်ထက်ချပြီးစစ်စေးနေတဲ့အချိန်မှာပဲတောက်ကြနေည 9:45 မိနစ်အချိန်မှာနံပါတ်ပြားတက်ဆင်ထားခြင်းမရှိတဲ့ Toyota အမျိုးအစားကားတစ်စီးဟာဗန်ပကျေးရွာမှာရှိတဲ့စစ်တပ်စစ်စေးရိတ်ကိတ်ကိုဖြတ်မောင်းပြီးတော့ပြေးခဲ့ရကနေစိတ်ကြွသေးပေါင်းအလုံးကြီး၈တန်းနီးပါးကိုဖမ်းဆီးမိခဲ့တာဖြစ်ကြောင်းအမှတ်3တက်မှမူ Mr. Wechat Seri Ban Saw ကသတင်းတောက်တွေကိုထုတ်ပေါ်ပြောဆိုသွားခဲ့ပါတယ် Tu pio dora garo, gaga yema bebe trap jire dwe, sitja ga, sakeri net lajo, gaga nambi go toja bi, gamang du garo trap jire dware, ponga le eri ni arima, pansi midari si de, sitja si diga poni de nanjo de pite, muye siwa damari ga yema dwabe, sepi te sauna yawerari selo ni de, di dwe eri ne mire ma, muye siwa kinsin babia bo dwe, kinsin ni tacha bi, ne nien dwame su bi tu ga pio su dwabare, nambi go toja dware gaba ma pala la garo, ตาลาเอ้ตองเซกูทุ่งเนี่ยแท้ล่ะเด้สึกจ่อสิคนตันชิเตอ้ายสโลขอเด้มุยสีวากิโลงาเซกูพันซีနိုင်ငံရဲ့လိုလဲဆိုပါတယ်ကမောင်းလာသူကတော့တော်ရင်ကိုထွက်ပြေးသွားခဲ့ကြအခုဖန်ဆီးလိုက်တဲ့မุยစီဝတန်ဘိုးဟာဘတ်တန်မောင်း 2020ရဲ့စည်ရည်နဲ့ညီညာရေးမကြသေးခင်ကတောင်းဆိုဆန္ဒပြပွဲတွေမှာခွင့်ပြုချက်မရပဲဆန္ဒပြခဲ့ကြတဲ့အတွက်ရင်းကျန်းစွာစုဝေးကွင်းနဲ့စီတန်းတက်လက်ကွင်းဆိုင်ရာဥပဒေပုံမှန်19ပုံမှန်
2020ရဲ့ရည်ရွယ်ချက်ရင်းကျော်ပိတ်ဆို့မှာလူလူကြားအထက်တလန့်ဖြစ်မှာဆိုလို့ဆိုပြီးတော့ဆန္ဒပြပွဲတွေကိုခွင့်ပြုချက်မပေးခဲ့တဲ့အာဏာပိုင်တွေမှာတာဝန်ရှိပါလားဓမ္မမဟုတ်ခွင့်ပြုချက်မရပဲဆန္ဒပြဆွေးသူတွေမှာအပြစ်ရှိနေသလားဆိုတော့ကို ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်VOA ရဲ့အီးမေးလ်လိပ်စာ
ညနေခင်းစီစဉ်နေမကြခဲ့အဆုံးသတ်တော်မှာမူကြံနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမိတ်တန်ခြင်းကတလှည့်ခြင်းညာပေးပါရှင်တက်ဆစ်ပြည်နယ်စင်တာဖေးမြို့ကအထက်တန်းကျောင်းတစ်ကျောင်းမှာတနက်နေ့ဝင်ပစ်တဲ့အသက် 18 ဒီတနက်နေ့ဝင်ပစ်တဲ့သူတန်မြတ်ရှိထားတဲ့နေအိမ်ကားတစ်စီးနဲ့ပြစ်ခတ်မှုဖြစ်ခဲ့တဲ့စင်တာဖေးထက်တန်းကျောင်းပတ်ဝန်းကျင်မှာရှာဖွေရမှာတော့လက်လုံပလင်းပုံတလုံးအပါဝင်ဖောက်ခွဲပစ္စည်းတွေကိုရှာဖွေတွေ့ရှိခဲ့ပါတယ်။ 2016ရွေးကောက်ပွဲမဲဆွယ်စည်းရုံးရဲ့အဖွဲ့မှာသူ့ကိုထောင်ချောက်စေဖို့အတွက်အမေရိကန်တရားရေးဌာနကတရှိုးရီဆီလွတ်ထားခဲ့ဆိုပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆွဆွဲလိုက်ပါတယ်။ဒါပေမဲ့ဒီဆွဆွဲချက်ကမှန်ကျမှမှန်မဲလို့သူရဲ့ရှေ့နေကပြောပါတယ်။သမ္မတထရမ့်ကဒီလိုတရှိုးလုံးမှုမျိုးဘယ်တော့မှမဖြစ်ခဲ့သလိုသူ့လက်ကြားမှာအကွက်ချစီစဉ်တာဖြစ်တယ်ဆိုပြီးတော့ Fox သတင်းတင်ဆက်သူဒေးဗစ်အက်စ်ပန်ရဲ့အပြောကိုကိုးကားပြီးတော့တွစ်တက်ဆန်းနေနာမှာထရမ့်ကရေးသားခဲ့ပါတယ်။ Congo Democratic Pidu Tamra Nanga and now Miaopai Ma, Ebola Virus Yogapo, Kusa Pianboa Muha, Pidu Ludu Dralu and Yami Mele, Nanganagaga Suingam at Yibo Chinido Mahote Bulo, Tulu Asio Gaba Jamai Pajiga Piawari, Yoga Pianboa Muja, Luna Sangaya, the Songedlo, Anima Jamai Winder, don't live Bawana Pipari, Ebola Yoga Kusa Kantaya do appear, then they are Shita do, Lizanga Udema, Salia Guru, W. Asio Gat, Deputabi Pipari.
တရင်ချင်းရောက်ကိုမိတ်တန်ချင်းကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေ့ကအတွက်အစီအစဉ်ထုတ်လို့ရမှုကကိုညဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်းဖန်းအင်ဂျင်နီယာကတော့ရှောင်းကမ်ချမ်းဖြစ်ပါတယ်ရှင်။ကျွန်မကစုမောမှာဒီညနေ့ကအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ညကိုနာရီကြာရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအော
This program has come to you from the Voice of America, Washington. Thank you.